ရွှေချပြေပေါ်လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်နိုင်ငံတကာရာဇဝတ်ပြစ်မှုဆန်ရာခုံရုံးဒါမှမဟုတ်လဲနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းကြဖို့မြန်မာဆန်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှတင်သွင်းပါတယ်
Myanmar continues to deny my access.
ဒီမှာကိုပြည်ဝင်ခွင့်ဆက်ပြီးပိတ်ထားတဲ့မြန်မာနိုင်ငံတွင်းမှာတိတိတသာအခြေအနေတိုးတက်လာတာမရှိဘူးလို့မြန်မာဆန်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကခုနှစ်ဆက်လေးချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာထောက်ထားမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှာတင်သွင်းသွားတာပါ
Significant headway was made in the last year with the establishment and recent
operationalization. ICC ICJ
လုပ်ငန်းတွေစတင်နိုင်ဖို့တုံ့ပြန်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတာတွေအဆုံးသတ်နိုင်ရည်ရင်ပန်းချက်ရောက်ဖို့ကတော့အဝေးကြီးလိုပါသေးတယ်။ဒီရှိမှန်းချက်တွေပြည့်မီရေးအတွက်နိုင်ငံတကာဘက်ကပို့ပြီးတော့အားထည့်ဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်လူခွင့်ရေးကိုအလေးမထားဘဲမြန်မာနိုင်ငံတွင်မှာကိုအကျိုးစီးပွားကိုသာရှာနေကြတဲ
companies and its commanders.
ဆိုရလာတဲ့ချိုးဖောက်မှုကြီးတွေမှာအများဆုံးတာဝန်အရှိဆုံးဖြစ်တဲ့တက်မတော်အကြီးအကဲတွေနဲ့တက်မတော်ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ဝင်လေးမနေတင်ပါဘူး။ဒီအခြေအနေကြီးတစ်ခုလုံးကို ICC ကိုတင်ဖို့ဒါမှမဟုတ်လေနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းဖို့နောက်တရားမျှတမှုအမှန်တရားနစ်နာမှုတွေအတွက်ပြုလုပ်ဆောင်ရွက်ဖို့နဲ့ထက်မဖြစ်စေဖို့အာမခံချက်ရှိရေးဆိုတဲ့ခိုင်မာတဲ့အချက်တွေနဲ့အညီအပြောင်းလဲဖော်ဆောင်နိုင်မဲ့လုပ်ငန်းစဉ်တွေဖော်ထုတ်ရေးအရက်ဖက်အဖွဲ့အစည်းတွေနဲ့အတူဆောင်ရွက်ကြရပါမယ်
ကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးဟောက်တို့ဆွမ်းကတော့ရန်ဟီလီရဲ့အကြံပြုချက်ကိုကော်မတီမှအပြင်းအထန်ကန့်ကွက်ပါတယ
် Mr. Chair, let me turn to the issue of accountability. My delegation categorically rejects the special
ညီမနိုင်ငံဆိုင်ရာအခြေအနေကိုနိုင်ငံတကာရာစုပြည်မှုဆိုင်ရာခုံရုံး ICC ကိုလွှဲပြောင်းဖို့ဒါမှမဟုတ်လေနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းရေးတုံ့သက်ဖို့အထူးအစီအစဉ်ကစားတင်သွင်းသူရဲ့အကြံပြုချက်ကိုလက်ပြတ်သားသားပယ်ချပါတယ် ICC ဒါမှမဟုတ် ICJ တို့လိုနိုင်ငံတကာတရားစီရင်စနစ်မှာမြန်မာနိုင်ငံရဲ့အခြေအနေကိုလွှဲပြောင်းတာအပါအဝင်ဆိုးရွားလာတဲ့လူရက်တွေကိုတိုက်တွန်းနေတာဆိုရင်ပြောင်းပြန်ရလဒ်တွေပဲထွက်လာပါလိမ့်မယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာတိုင်းဝန်ကြားဆက်ပြီးပူးပေါင်းဆောင်ရွက်မှုတွေခိုင်မာတည်ကြစေရေးအတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းဒီလူရက်တွေကိုရှောင်ကျဉ်ဖို့လိုပါတယ်။ဒီကိုင်မီနယ်တွင်းကလူခွင့်ရေးဆိုင်ရာဆိုးရွားတဲ့ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဆက်ဆက်လို့လည်းဘယ်လိုမှမကန်လူရက်မျိုးကိုမဆိုတာဝန်ယူမှုတာဝန်ခံမှုကိုစန့်ကျင်မှာမဟုတ်ဘူးဆိုတာကိုလည်းမြန်မာဘက်ကခက်ခါတလဲလဲပြောဆိုထားပြီးဖြစ်ပါတယ်။
ရခိုင်ပြည်နယ်တွင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစစ်ပြီးပြန်လည်ခံမယ်လို့မြန်မာဘက်ကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပါဘူး။ဒါ့အပြင်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ကိုလည်းဒီဇယ်ဥပဒေတွေအရစီစစ်ဆောင်ရွက်ရမယ်လို့ပြောဆိုထားတာပါ။ရိုဟင်ဂျာအဖြစ်အတိမှမပြုတာနဲ့နိုင်ငံသားဖြစ်ခွင့်အမှခံချက်မရှိတာကဒုက္ခသည်တွေထာနေပြန်ရေးအတွက်အဓိကအဟံအတားတစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းရိုဟင်ဂျာတွေထာနေပြန်နိုင်မဲ့အခင်အကျင်းမျိုးမြန်မာဘက်ကဖန်တီးပေးဖို့လိုတယ်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူဖို့လိုတယ်ဆိုတာကိုကော်မတီမှကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကအလေးအနက်ပြောဆိုသွားပါတယ
် Creation of conducive environment is a prerequisite for safe volunteer
ရိုဟင်ဂျာတွေအားလုံးမြန်မာနိုင်ငံတွင်းကိုဘေးကင်းလုံခြုံမှုရှိရှိစန္ဒအလျောက်ဂုံတိုက်ခံတဲ့အခြေအနေမျိုးဖန်တီးပေးဖို့ကမဖြစ်မနေလိုအပ်ပါတယ်။
ရင်းရရီကကဘာကိုအချင်းချင်းပြောဆိုနေတဲ့အတိုင်းပါပဲ။ဘေးနဲ့တင်ရသူတွေနဲ့ထိခိုက်တက်ရောက်ရတဲ့လူမှုအတိုင်းအဝိုင်းတွေအတွက်လိုအပ်တဲ့တရားမျှတမှုရရှိရေးကိုအလေးနဲ့ထားပြီးစိတ်ချယုံကြည်ရတဲ့လုပ်ငန်းစဉ်နဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးတောင်းဆိုချက်ကိုအပြည့်ရှင်းရသေးပါဘူး
။ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီတွင်မြမလူခွင့်ရင်းနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါသည်။မြမဆရာကုလသမဂ္ဂလူ့အခွင့်ရေးဆရာအထူးကိုယ်စားလှယ်ရန်ဟီလီကတော့မြမနိုင်ငံတွင်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေမပြင်းသေးတဲ့ကိစ္စလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စည်းရုံးခွင့်တွေကိုဒီဥပဒေတွေအသုံးပြုချုပ်ချယ်နေစေဖြစ်တဲ့ဆိုတာအပြင်ဘာသာရေးအရာလူနည်းစုဖြစ်ရသူတွေအပေါ်ခွဲခြားဆက်ဆံမှုတွေဆက်ပြီးရှိနေတယ်လို့လည်းထောက်ပြပါတယ်ဒါပြင်ရခိုင်ပြည်နယ်တွင်းမှာတက်မတော်နဲ့ရခိုင်လက်နက်ကင်တပ်အေအေကြားဖြစ်နေတဲ့တိုက်ပွဲတွေဟာဆိုရင်စစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့လဲကော်မတီမှတင်သွင်းသွားပါတယ်ရှင်